ထိုင်းနိုင်ငံမြန်မာဒုက္ခသည်စခန်းမှာဆယ်စုနှစ်သုံးစုကျော်ခိုးလုံနေကြတဲ့ဒုက္ခသည်တသိန်းကျော်တွေကနိုဘိုစခန်းမှာနေတဲ့ဒုက္ခသည်65ဦးဟာဒီကနေ့မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကရင်ပြည်နယ်အစိုးရအဖွဲ့တွေရဲ့အစီအစဉ်နဲ့ပထမဆုံးတရားဝင်တွေရဲ့ရင်းကိုပြန်လည်ပို့ဆောင်ခဲ့တာပါဒုက္ခသည်တွေကိုမြဝတီမြို့တောင်ဘက်6K မြို့တက်မှာယာယီနေရချထားမှာဖြစ်ပြီးတော့နေရရင်ပြန်နိုင်မှုအတွက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြိုဆိုပွဲအခမ်းအနားမှာဆွေရဖွဲ့ကပြောဆိုခဲ့ပါတယ်။ပြည်စုံကိုတော့ထိုင်းခြေဆိုင်ဗီရိုမြန်မာပိုင်းသတင်းတောက်နာကွင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်နှုတ်ဘူးဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်တွေထဲက65ဦးကိုဒီကနေ့မှာပါရမတုတ်အနေနဲ့ပြည်တွင်းကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ပြည်တွင်းပြန်ဒုက္ခသည်တွေကိုကရင်ပြည်နယ်ဆိုရဖွဲ့ဝင်တွေကနေမြောက်သည်မြို့မှာကျူဆူလက်ခံခဲ့တယ်လို့မြောက်သည်မြို့တောင်ဘက်၄ကီကော်မြို့တက်မှာယာယီနေရာချထားပေးမှာဖြစ်ပြီးနေရာရင်းကိုပြန်နိုင်ဖို့အတွက်ဆောင်ရွက်သွားမယ်လို့အစိုးရဖွဲ့ကပြောဆိုခဲ့ကြောင်းအခမ်းအနားတက်ရောက်ခဲ့သူမြောက်သည်မြို့ခံစောသိန်းမြင့်ကပြောပါတယ်
သူတို့ပြောတာတစ်တစ်ချက်ကတော့ဒီမှာယာယီကလက်ထားတာပေါ့နေရာ၃ရက်လောက်ပေါ့နော်ပြီးရင်သူတို့မိကြီးကိုသူတို့နေရာသူတို့အဲ့ဒီနေရာဆောက်တာကိုတွေးကြည့်နားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေဆန္ဒအရာဘယ်နေရာဘယ်နေရာပြန်မယ်ဆိုတာကတော့အခုလောလောဆယ်တော့သူတို့ဒီအချက်လက်တွေသူလက်ပြီးတော့မြင်းနေနေတုန်းပဲသူအားလည်းရှိနေတယ်သူတို့ကူညီရေးသွားမယ်ဆက်ကြည့်ရတဲ့ ICR ရဲ့အစီအစဉ်များ ICR စီရင်ချက်စီရင်တွေနဲ့အခြေခံပြီးတော့ပေါ့နော်သူတို့ဒုက္ခသည်တွေရဲ့ဆန္ဒအရာသူတို့လိုက်လုံးဝမှားလို့သူပြောသွားတယ်
ဒီဒုက္ခသည်တွေကိုမြောက်တီပြန်လဲကျူဆူရေးစခန်းမှာ၃ရက်တဲကိုစီပြီးနောက်ပိုင်းမှာ၄ကီကော်မြို့တဲ့နဲ့ရန်ကုန်မန္တလေးတိုင်းဒေသတွေကိုပို့ဆောင်ပေးသွားမယ်လို့ကရင်ပြည်နယ်ဆိုရဖွဲ့ကပြောပါတယ်။နေရရင်းပြန်ဒုက္ခသည်တွေကိုထိုင်းအာဏာပိုင်တွေကလည်းလိုက်ပါပို့ဆောင်ပေးနေတာဖြစ်ပြီးကရင်ပြည်နယ်ဆိုရဖွဲ့ကနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမူကြီးအောင်လည်းဥဆောင်ဖွဲ့ကလည်းလက်ခံကျူဆူခဲ့တာပါ။နှုတ်ဘူးဒုက္ခသည်စခန်းနေမှာဆန်းဆန်းအေးကတော့နေရပြန်ရတဲ့အကြောင်းရင်းကိုခုလိုပြောပါတယ်။
ဒုက္ခသည်စခန်းမှာကျတော့ UNHCR တရုတ်နိုင်ငံမှာအခြေချမရှိတော့ဘူး။မိမိနေရာထဏာကိုပြန်ရမယ်။နေရာထဏာကလည်းအခုလျောက်ပုံလုပ်ပြီးမပြောလို့ပြန်လာတာပေါ့နော်
။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေရာပြန်နိုင်အောင် UNHCR နဲ့ပြည်နယ်စုရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ရှိသူတွေကတော့နေရာပြန်ရေးအစီအစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမှာဖြစ်တဲ့ကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ဘဏ္ဍာရေးကြံပေးဖြစ်တဲ့ Noble Blue Midnight Sun ကတော့နေရပြန်ရေးကိစ္စအစီအစဉ်ဟာဒေသတွင်းမှာငင်းချမ်းရေးအာမခံချက်ရှိမှတာဆောင်ရွက်တဲ့လို့ပြောပါတယ
်။ဒါမိမိဆန္ဒအလျောက်မိမိဟာမိမိဆုံးဖြတ်ရေးပြန်တဲ့အပန်းမှာတော့တော်တော် KRC အနေနဲ့တော့မဆန့်ွယ်ဘူးဒါပေမဲ့ကျွန်တော်တို့အားလည်းမပေးပါဘူးနော်။ကျွန်တော်တို့ရည်တည်နေတာကအချိန်နဲ့အားလုံးတော့ပြည်တွင်းစင်ငင်းချမ်းပြီးတော့စစ်မှန်တဲ့ငင်းချမ်းပေါ်လာမယ်။နောက်ပြီးတော့နိုင်ငံရေးစင်ရွယ်ပြီးတဲ့အခါမှာအာမခံချက်နောက်ပြီးတော့လုံခြုံမှုသူခွေချိုးဖောက်မှုလုံးဝမရှိတော့တဲ့အချိန်တွေမျိုးမှာပြန်ဖို့ပြန်လို့ရမယ်ဆိုတဲ့အတိုင်းအတာပေါ်မှာကျွန်တော်တို့ရည်တည်တယ်တောင်းလို့ဖြစ်တယ်။ဒါနဲ့အခုလက်ရှိအချိန်တွေဆိုကျွန်တော်တို့ KRC နဲ့ပြန်လို့မဖြစ်သေးတဲ့အချိန်တွေပါပဲလို့ကျွန်တော်တို့ရည်တည်တယ်ပေါ့နော်။
လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးပဲစည်ရေးပဋိပက္ခတွေဆက်လက်ရှိနေစေအခြေအနေတွေကြောင့်ဒုက္ခသည်တွေနေရရင်းပြန်ဖို့မသင့်တော်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီ KRC ကနေသဘောထားရှိနေပါတယ်။ထိုင်းနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေဖြစ်တဲ့ထိုင်းခင်ပန်တုံယန်နှုတ်ဖိုးအုံးပြံမဲလမဲလမိုးမဲလာဦးကရင်နီဒုက္ခသည်စခန်းအမှတ်၁နဲ့အမှတ်၂စတဲ့စခန်းဆက်တခုကနေဒုက္ခသည်တသိန်းကျော်ရဲ့ကျန်းမာရေးပညာရေးလူမှုရေးပါဝင်စာဝတ်နေရေးကိစ္စဝါဝကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပါဝင်အစိုးရမဟုတ်တဲ့နိုင်ငံတကာဖွဲ့စည်းနဲ့နိုင်ငံတကာလူရှင်တွေကလည်းကူညီထောက်ပံ့ပေးထားပါတယ်။ဒီဒုက္ခသည်စခန်းတွေအများစုဟာဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဖြစ်ပေါ်တဲ့စီရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ။